ဗီဒီယိုအုပ်ပဒေနဲ့ထောင်နဲ့၃နှစ်ကြာခံနေရတဲ့စတင်မာတန်ကလှူရှာမှုမှာဥဆောင်ပါဝင်ခဲ့သူဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ချုပ်ခေါင်းဆောင်ကိုကျော်ကိုကိုဟာမကြခင်မှာလွတ်ရက်စေတော့မှာဖြစ်ပါတယ်။ဒါပေမဲ့အခုလိုထောင်နဲ့၃နှစ်ကနေပြန်လွတ်ခံဒီအချိန်ကြာမှာအာဏာပိုင်တွေကသူ့ကိုတင်းပင်းဖွဲ့စည်းမှုပုံမှ၆နဲ့ထောင်နဲ့၃နှစ်ပြီးတော့နိုင်ငံတော်တည်ငြိမ်ရေးကိုထိပါနှောက်ယှက်မှုပုံမှ905ခါခွင်းနဲ့နှစ်နှစ်ဆိုပြီးနောက်ထပ်ထောင်နဲ့၅နှစ်ကိုဒီကနေ့ပဲချမှတ်လိုက်ပါတယ်။ဒီအခြေအနေတွေကိုတော့စုံစမ်းထားတဲ့မဲအေးမာကဆက်ပြီးပြောပြပေးပါရှင်။
စတေမာတန်ခါလှူရှားမှုမှာဘက္ခတာများအဖွဲ့ချုပ်ခေါင်းဆောင်အဖြစ်ဥဆောင်ပါဝင်ခဲ့တဲ့ကိုကျော်ကိုကိုကိုအာဏာပိုင်တွေက2008ခုနှစ်မတ်လ16ရက်နေ့မှာဖမ်းဆီးထိန်းသိမ်းခဲ့ပြီး2009ခုနှစ်ဖေဖော်ဝါရီလမှာရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်တရားရုံးမှာဗီဒီယိုဧဥပဒေနဲ့ထောင်၃နှစ်ချခဲ့ပါတယ်။ဒီနောက်တောင်ကြီးထောင်ကိုပို့ခဲ့ပါတယ်။ထောင်ချပြီးကမှ2010ခုနှစ်မတ်လ3ရက်နေ့မှာအင်းစိန်ထောင်ကိုပြန်ပို့ခဲ့ပြီးထပ်မံတရားစွဲဆိုခဲ့တာဖြစ်ပါတယ်။သူ့ကိုဒီနေ့မှာတော့တရားတရားရုံးမှာပုံမှန်နှစ်ခုနဲ့ထောင်၅နှစ်ချလိုက်ပါတယ်။ဒီအကြောင်းကိုတော့ရန်ကုန်မြို့ကဥပဒေအကျိုးဆောင်ရှေ့နေကြီးဦးအောင်သိန်းကအခုလိုပြောပြပါတယ်
။ကျော်ကိုကိုကျွန်တော်တို့တရားမြို့နယ်တရားရုံးကပေါ့နော်။ဒီနှစ်နာရီလောက်မှမင်းချတယ်။သင်ဖွဲ့ပုံမှန်၆နဲ့၃နှစ်၅၅ခါကိုနဲ့၂နှစ်ပေါ့။အယုံကြီးခွဲချတယ
်။အခုလိုမျိုးလွတ်ရက်စေခံနီးမှထပ်မံတရားစွဲဆိုပြီးထောင်ချလိုက်တဲ့အဖို့ဥပဒေအကြောင်းအရညီညွတ်မှုရှိမရှိကိုလည်းမေးမြန်းကြည့်တဲ့အခါမှာတော့
အဲ့ဒါအပင်ဖွဲ့နေတဲ့ဖွဲ့ထားတဲ့ပုံစံမျိုးနဲ့ပြည်ထောင်ပြီးတဲ့ကိစ္စမှာတရားခံကနေပြီးတော့ဒီဟာအပင်ဖွဲ့ဖွဲ့ထားတာမဟုတ်ပါဘူးလို့ခုခံခြေပါမယ်ဆိုရဲအနေအထားမျိုးတော့ဒါတရားခံဘက်ကိုပခုံးပြောင်းပြီးတော့နော်ရှင်းလင်းစေတဲ့အချက်ဟာပြင်သာဥပဒေနဲ့တော့မညီဘူးပေါ့နော်အပင်ဖွဲ့ဖွဲ့စည်းရခြင်းအကြောင်းချင်းရာကိုအဲ့ဒါဟိုဘယ်လိုပုံစံနဲ့ဖွဲ့စည်းတယ်ဘယ်သူတွေနဲ့ဖွဲ့စည်းတယ်ဘယ်မှာဖွဲ့စည်းရဆိုတဲ့အချက်လက်တွေကပေါ်ပြဖို့လိုတယ်မှာအဲ့ဒီလိုပဲဒီနိုင်ငံတော်လူမျိုးရင်းဆိုင်ရာကိုဖြီးပါအဲ့ဒါဖြီးပါစီတဲ့ပုမ95ခါခွေးဆိုတာဟာလေဒီ2009ခုနှစ်မှာဒီလိုပဲရန်တန်ဃာရဲ့မြစ်သာသုတ်ရုပ်ပွဲမှာသူတို့လည်းပါဝင်ပြီးတော့လက်ခဲ့တယ်အကျော်ကအဲ့ဒီမှာဟောပြောတယ်အဲ့ဟောပြောတာဟာစုံစော်တယ်လို့ပြောလို့ရမလားမရဘူးလားအဲ့လိုဟောပြောလိုက်ကြတဲ့အဲဒီဘလူပြဿနာကြီးပေါ်ပေါက်လာနိုင်တယ်ပေါ်ပေါက်လာတယ်ပေါ့နော်အဲ့လိုအချက်လက်တွေကိုလည်းဒီတရားစွဲဖွဲ့စည်းနေတဲ့ရှင်းရှင်းလင်းလင်းတို့အမှုတွေမှာပေါ်ပြနိုင်ခြင်းမရှိဘူ
းကိုကျော်ကိုကိုလိုပဲဖမ်းဆီးခံရတဲ့ဘက္ခတာကျောင်းသားကောင်းဆောင်ကိုဒီငိမ့်လင်းကတော့တင်းဖွဲ့ပုံမှ6ပါဝင်ပုံမှ4ခုလောက်နဲ့ထောင်နဲ့15နှစ်ခွဲကြာခံနေရပါတယ်ကိုဒီငိမ့်လင်းကတော့ဝေးလံခံသူရဲ့ခန်းဒီထောင်မှာမျက်စိသိပ်မမြင်တော့ပဲမျက်စိကြိုက်တဲ့ဝေဒနာပြင်းထန်စွာခံစားနေရတာကြောင့်ဆေးကုသခွင့်တောင်းထားပေမဲ့အခုထိမရသေးဘူးဆိုပြီးမိသားစုကပြောပြပါတယ်ရှင်